ဆီးရီးယားနိုင်ငံမှာဒဘုံတွေထိန်းချုပ်ထားတဲ့အလက်ပိုအရှိပိုင်းဒေသကိုဆီးရီးယားနဲ့ရုရှားဂျက်တိုက်ရင်တွေကဘုံကျဲတိုက်ခိုက်နေချိန်မှာပဲဒီအသေးပြောက်များတဲ့ကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္ဂနွေနေ့မှာရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။အာနာရှင်အဆက်ဆိုးဟာဆီးရီးယားပဲဖြည့်ရှင်းဖို့အတွက်ယုံကြည်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြသနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ်။ဒါအပြင်ဒါဟာဆီးရီးယားကမြေတလက်မှာမကြမ်းရအောင်ဆီးရီးယားတင်ပိုက်ဖို့လုပ်နေတာကိုပြနေတယ်လို့အခုလိုဆီးရီးယားဖြည့်ရှင်းလို့ဆီးရီးယားမှာဘာပဲဖြစ်ပြီးကြမ်းနေကြမ်းနေဂေယုမဆိုင်ဘူးဆိုတာကိုလည်းပြနေတယ်လို့ပြောပါတယ်။ရုရှားရဲ့မဟာမိတ်ဆီးရီးယားဆိုတာကလူပေါင်း 2,000 ခွဲလောက်ပိတ်မိနေတဲ့အလက်ပိုမျိုးကိုတိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ရုရှားကနေထိမ့်ပေးအောင်အမေရိကန်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကရုရှားကိုဖိအားပေးဖို့အရေးပေါ်အစည်းအဝေးခေါ်ယူခဲ့တာဖြစ်ပါတယ်။တုံးချင်တဲ့ပြစ်ခတ်မှုတွေစီတဲ့ထည့်ထားတဲ့ဘုံတွေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေလို့တိုက်ခိုက်မှုတွေကနေဒီဒေသရင်းအဆောက်အဦတွေပြပြဝတ်ကုန်တယ်လို့လမ်းမတွေပေါ်မှာကွန်ကရစ်အပြက်စီတွေအပိုင်းဆိုင်တွေနဲ့ပြည့်ကုန်တာဖြစ်ပါလေ။ခုဆိုထိုးစစ်ဆင်နေတဲ့အတွက်လူပေါင်း 273 ယောက်သေဆုံးနေပြီလို့လည်းကုလသမဂ္ဂကပြောပါတယ်။